ဘိမ့်ပင်ပိုးကျတာကြောင့်အာဖဂန်နစ္စတန်နိုင်ငံမှာဘိမ့်အထွက်လျော့တော့မဲ့အနေအထားမှာအရင်ကဒုတိယနေရာကိုယူလေးရှိတဲ့မြန်မာနိုင်ငံကတော့ဒီနှစ်ဘိမ့်ဆိုင်ဧကတိုးလာတယ်လို့ဘိမ့်စိမ့်အထွက်နှုံးလဲတိုးလာမယ်လို့ UNODC ကုလသမဂ္ဂမူရင်းစည်းဝါးနဲ့ရာဇဝတ်မှုယုံကပြောနေပါတယ်။ဒါနဲ့ပတ်သက်လို့ရွှေတရီကန်ဒေသတွင်းဘိမ့်ဆိုင်ပြိုးထုတ်လုပ်မှုတွေကိုအစဉ်တစိုက်လေ့လာနေတဲ့ရှမ်းတန်တော်စင်သတင်းစင်အက်ဒီတာချုပ်ဦးခွန်ဆိုင်ကဘိမ့်တိုးပွားလာရတဲ့အကြောင်းရင်းကိုရှင်းပြပါတယ်။
ရှမ်းပြည်ရဲ့နဗရမဒီကချင်ပြည်နယ်ရဲ့နော်နဗရမကယားပြည်နယ်ရဲ့အဒီဇာရီအဓိကစိုက်တဲ့နေရာတွေပါပဲသူကပထမတစ်ချက်အကြောင်းကတော့ယာဒီဥတုပေါ့ဗျာနော်နောက်နမနစ်ကပါလဲဆိုတော့ဒီကရနေမှာဟိုယူကောက်ပွဲတွေပါလေဖြစ်တဲ့ခါကျတော့ဒီယူကောက်ပွဲအတွင်းမှာဆိုလို့ရှိရင်ကြံဖို့ပါတီကယူရဲအမလောင်းနေဆိုလို့ရှိရင်လေသူတို့ကအဲခင်ဗျားတို့ကျွန်တော်တို့မဲထဲလို့ရှိရင်အမေတို့ဘိန်းကိုလောလောလလဆိုက်ရမယ်ဆိုတာရှိတယ်ဗျနော်အဲဒီတော့အဲဒီရွေးကောက်ပွဲပြီးတဲ့အချိန်မှာဆိုလို့ရှိရင်အများကြီးစိုက်ကြတာ
ကုလသမဂ္ဂ UNODC အဖွဲ့ရဲ့အဆိုအရမြန်မာနိုင်ငံဟာအရှိတောင်အာရှနဲ့ဒေသတွင်းနိုင်ငံတွေကိုစိတ်ကြွစေလို့ခေါ်တဲ့ methamphetamine ဆေးပြားတွေအထုတ်လုပ်အပြန်ပြူးစုံနိုင်ငံလို့အချက်လက်တွေနဲ့ပြောဆိုလိုက်ပါတယ်ဒီအချက်တွေကရောအမှန်ပါပဲလားလို့ဦးခွန်ဆိုင်ကိုမေးကြည့်ပါတယ
်အခုထွက်နေတာကအမှန်ပါပဲအဲဒီရပါထုတ်လို့မှာတက်လာခြင်းဖြစ်လာတာ။အရင်တော့ဆိုရင်တရုတ်ပြည်ကဆိုရင်သူကဟီရိုအင်းမင်းဖြူလောက်ပဲသူကအကြီးအကျယ်သုံးဆွဲနေ။အခုဆိုလို့ရှိရင်ဒီယာဘာတို့နာမက်ဒန်ဖက်ထမင်းတို့သူတို့လည်းသုံးဆွဲနေကြတယ်။အချိန်ကြီးရောက်နေခါကျခါကျတော့ဈေးကွက်ကတောင်းဆိုတာပေါ့နော်။နောက်တစ်ခုကတော့အစိုးရကဒီပြည်သူစစ်တွေကိုသူတို့ကအားပေးအားမြောက်ပြုလာတဲ့ခါကျဒီမွေးရေးစေဝါအတွက်ငွေပင်ငွေရင်းစိုက်တဲ့လူတွေကပြည်သူစစ်တွေဘက်ကိုအရင်နီးလာပြောမြုံနိုင်ကြတယ်သူတို့ကလည်းလာပြမထုတ်လုပ်ကြတယ်အဲ့ဒါကြောင့်မလို့ဒီဥစ္စာတက်လာခြင်းဖြစ်ပါတယ
်ကုလသမဂ္ဂရဲ့2011ခုနှစ်အစည်းအဝေးခန်းစားအရ2009ခုနှစ်တုန်းကတစ်နှစ်တည်းမှာတင်မြန်မာနိုင်ငံဘက်ကလာတဲ့စိတ်ကြွစီ16တန်နီးပါးဖမ်းဆီးရခဲ့ပြီးအာရှတလွှားမှာမြန်မာနိုင်ငံဟာစိတ်ကြွစီအထုတ်လုပ်ဆုံးနိုင်ငံအဆင့်ကိုရောက်လာနေပြီလို့ဆိုပါတယ်စီအစိုးရအပါအဝင်မြန်မာအစိုးရအဆက်ဆက်ကလည်းမွေးရေးဆေးဝါးထိန်းချုပ်မှုတွေလုပ်လို့ရှိပါတယ်ဒါဆိုရင်ဘာကြောင့်မြန်မာနိုင်ငံကအခုလိုအဆွဆွဲခံနေရတာပါလဲဦးခွန်ဆိုင်ကဒီလိုရှင်းပြပါတယ
်အစိုးရအဆက်ဆက်ကဘယ်လိုလဲဆိုတော့ဒီမွေးရေးဆေးဝါးကိုသူကလက်နက်အနေနဲ့သုံးတာဦးဗျာနော်လက်နက်အနေနဲ့သုံးတယ်ဆိုတော့သူ့ရဲ့နိုင်ငံကြီးအရေးစင်ပင်အဖွဲ့တွေဆိုလို့ရှိရင်တော့အဲ့ဒီအဖွဲ့တွေကဘိန်းနဲ့ပတ်သက်ပြီးတော့မွေးရေးဆေးဝါးနဲ့ပတ်သက်ပြီးတော့ပါဝင်မှုရှိတယ်ဆိုရင်သူတို့ကတိုက်ခိုက်တာပေါ့ဗျာနော်သို့တော်လည်းပဲသူတို့နဲ့နိုင်ငံကြီးအရာအထောက်အကူပြုတဲ့အဖွဲ့တွေဆိုလို့ရှိရင်တော့သူတို့ကအခွင့်ပြုထားတယ်အဲဒီဥစားကလည်းတစ်ခုပေါ့ဗျာနော
် UNODC အဖွဲ့ကတော့မြန်မာလာအိုထိုင်းသုံးနိုင်ငံပါဝင်တဲ့ရွှေတရီကန်ဒေသဟာမွေးရေးဆေးဝါးအထွတ်ဆုံးဒေသအဖြစ်နောက်တစ်ကြိမ်ပြန်ရောက်လာမှာကိုစိုးရိမ်နေကြောင်းပါခင်ဗျာ